ီပြည်ပါအင်္ဂလိပ်ဝေကဆက်ကန္တာမှာပြည်နောက်ကမှာအသုံးများနေတဲ့အီဒင်အသုံးချုပ်ကိုတင်ပြပေးပါမို့ပထမဦးဆုံ
း Flex one's muscles
ဆိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက F L E X flex ကကွေးတာ O N E apostrophe S one's ကဒုတိယရဲ့ M U S C L E S muscles ကကျွတ်သားတွေဆိုတော့သဘူးဖွင့်တဲ့အဓိပ္ပာယ်ကတော့ကျွတ်သားတွေဒါမှမဟုတ် muscle တွေကိုကွေးကြတာဖြစ်ပါတယ်ဒီတော့ကတော့ကျမတို့မြန်မာမှာဗလာထုတ်ပြတာနဲ့ဆင်တူတယ်လို့ဆိုရမှာပါidiom ဆိုတဲ့တဝိုက်ဒီပဲကတော့အနည်းဆက်ဆုံးကတော့ပါဝါပြတာအာနာပြတာလုံနိုင်စွာဘယ်လောက်ရှိတယ်ဆိုတာကိုတစ်ဖက်သားပြီအောင်တစ်ခုခုလုပ်ပြတာကိုဆိုတာဖြစ်ပါတယ်ဒီတော့ကြာဒီနီကမြောက်ကိုရီးယားကဒုံးနဲ့နဲ့ပြစ်လွတ်နေတာနဲ့ပတ်သက်လို့အမေရိကန်သမ္မတထရမ့်ကလည်းတရုတ်ကအကြည့်ထိန်ထိန်မထိန်ရင်တော့အမေရိကန်နိုင်ငံနဲ့အရေးယူမယ်အမေရိကန်စတင်မော်ကြီးကိုဆေးလွတ်လိုက်ပြီးစသဖြင့်အင်အားပြရမှာသတင်းမီဒီယာတွေက flexed president's muscles သမ္မတကသူ့အာဏာကိုထုတ်ပြနေတဲ့စသဖြင့်ရေးသားကြတာဖြစ်ပါတယ်။တစ်ဖက်မှာလည်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအင်ကလည်းမကြာတိမီကချင်းပါခဲ့တဲ့စီးပြခန်းနာမှာဆိုရင်ဒုံးရက်နဲ့တွေကိုထုတ်ကြွပြီးသူ့အင်အားပြခဲ့တာကြောင့် North Korea flexes its military muscle လို့လည်းရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်။ဒီသုံးရပတ်သက်လို့ George Hope ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The crackdown on corruptionis a sign of the new government flexing its muscles.
အခုဒီစာမှုကိုနှိမ့်နှင်းခြင်းဟာအစိုးရအသစ်ကသူ့ရဲ့လုံခြုံရေးစွမ်းကိုအပြလိုက်တဲ့အရေးတစ်ခဏပါပဲလို့ထင်ပြင်ရပါလိမ့်။ဥမာကိုနောက်တစ်ခါဥဒိတာကြည့်ကြရအောင်ပါ
။ The crackdown on corruption is a sign of the new government flexing its muscles.
ခုဆက်လက်ကြည့်ကြပြီးမှာကတော့
draw a red line.
ဖြစ်ပါလေ။စာလုံးပေါင်းကD R A W draw ကဆွဲတာ A R E D L I N E a red line ကအနီရောင်မြင်းကြောင်ဆိုတော့သဘစ်ခွင့်ရဲ့တိုက်ရိုက်အသေးပဲကနီရောင်မြင်းကြောင်ကိုဆွဲတာဖြစ်ပါတယ်ဒီအတုပ်ကိုနိုင်ငံရေးနဲ့တန်တမာရေးလောကတွေမှာကျင်းစားသုံးနှုန်းကြတာတွေ့ရပြီးအထင်ရှားဆုံးကတော့1985ခုနှစ်ကဣသရီနိုင်ငံခြားရေးဝန်ကြီးရေဂတ်အလန်ကနေအာရဗ်နိုင်ငံများကိုတီးပြရမှာဣသရီကိုအာရဗ်နိုင်ငံတွေကထိပါလာရင်ဒီမှာခံနိုင်တဲ့အနေအထားတရားကိုအမေရိကန်ကတတ်မှတ်ပြီးသားဖြစ်တယ်လို့ပြောရမှာ draw a red line ကိုသုံးခဲ့တယ်လို့ဆိုပါတယ်။ဆိုတာကတော့ဘယ်အထိပဲတီးခံမဲတတ်မှတ်ထားတဲ့ကြောပြီးထိပါလာမယ်ဆိုရင်ခံမှာမဟုတ်ဘူးဆိုတဲ့သဘောပဲဖြစ်ပါတယ်။ခုလက်ရှိမှာမြောက်ကိုရီးယားကဒုံးနဲ့နဲ့တွေ့ပြီးလို့တာဘုံကြီးစံတာဖောက်ခွဲမယ်လက်ဥအောင်ချမယ်ပြပုံနဲ့ကြံစည်ရမယ်စသဖြင့်ချင်းချောက်မှုတွေရှိနေတဲ့အတွက်ကြောင့်တမန်ဆန်ဘစ်ကတော့ဘယ်အချိန်အထိထွန်လာရင်တော့ချမယ်ဆိုတာမျိုးကိုမတတ်မှတ်ထားဘူးလို့အင်ဂျီရောပြောခွင့်ရရှွန်စပိုက်ဆာကပြောခဲ့တာပါ။ဒါကြောင့် draw a red line ရဲ့ idiom အဓိပ္ပာယ်ကတော့လူတူဓမ္မမဟုတ်နိုင်ငံတကာနိုင်ငံတွေဘယ်အချိန်အထိတီးခံမင်းတီးခံနိုင်စွမ်းကုန်တဲ့အချိန်ဟာဘာဖြစ်တယ်ဆိုတာကိုတတ်မှတ်ရမှာ draw a red line ကိုရည်ညွှန်းသုံးတာဖြစ်ပါလေ။တနည်းတော့အနည်းအောင်မြင်ဟာမကြော်ရဆိုတဲ့သဘောပဲဖြစ်ပါလေ။red ဆိုတဲ့အနည်းအောင်မြင်ဟာတကယ်တော့အထူးအရေးကြီးတာအန်ဒီရဲ့ကြီးတာကိုလေကြီးညွှန်းသုံးလာလေဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Hope ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ drawing a red line means setting a limit after which safety can no longer be guaranteed
ဒီကိုမကျော်ရလို့တားမြစ်ခြင်းဟာအဲ့ဒီစီးကျော်ရင်ဘေးအန္တရာယ်ကင်းတာကိုအမှတ်ကန်ချက်မပေးနိုင်ဘူးဆိုတဲ့ကန့်ကွက်မှုကိုပေါ်ညွှန်ရရောက်တယ်လို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Drawing a red line means setting a limit after which safety can no longer be guaranteed.
ခုနောက်ဆုံးတင်ပြပေးမှာကတော့
Give a heads up.
ဖြစ်ပါတယ်။စာလုံးပေါင်းက GIVE gives ကပေးတာ A H E A D S heads U P up a heads up ကဥပမာကိုထောင်ထားတာဖြစ်ပါတယ်။သက္ကုကဆုံးရဲ့လုံကောက်ဒီပဲကတော့ဥက္ကံကိုထောင်ထားဖို့ပြောတာဖြစ်ပါတယ်။ဒီအတုံးဆင်းတက်လာတာကတော့စစ်တပ်မှာစစ်ချီရာမှာခေါင်းကိုမော့ရင်ကိုကော့ထားဖို့ပြောတာနဲ့ဒီလို baseball ကစားရာမှာလဲ heads up ဆိုတာကတော့အတင်းသားတွေနေနဲ့လုံးလုံးကြကြရှိပြီးဘောလုံးကိုပဲရောက်လာရင်အဆင်သင့်ရှိဖို့တီးနေနေဖို့ပြောတာဖြစ်ပါတယ်။ဒီစဉ်ဘွားမှာတော့ဒီ idiom အစုံကတစ်ခုခုနဲ့ပတ်သက်လို့ကြိုတင်သတင်းပေးတာကြိုပြီးပြောပြထားတာကြိုတိပေးထားတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ ဒီသူကိုဒီမတ်ထရန့်ရဲ့အင်ဂျီရောပြောကုန်ရရှွန်စပိုက်ဆာကပဲမြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ကဘယ်လိုတုံ့ပြန်လဲဆိုတာကိုဒီမတ်ထရန့်ကလူသိရှင်ကြားထုတ်မပြောဘူးပြောရင်မြောက်ကိုရီးယားကိုချုပ်တင်အတိတ်သိရရောက်နေတယ်လို့ပြောရမှာ give a heads up ကိုယဉ်ညွန့်တုံ့ပြန်တာဖြစ်ပါတယ်ဒီသူနဲ့ပတ်သက်လို့ George Scoopy ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My boss gave me a heads upthat I'll be getting a promotion soon.
ကျွန်တော်ကြည့်ရသမားကကျွန်တော်မကြမ်းမီရာထူးတိုးရမယ်လို့ကျွန်တော်ကိုကြိုအတိပေးခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ My boss gave me a heads up that I'll be getting a promotion soon.
ဒီတိုင်းပါကြင်ပြခဲ့တယ် EDM အတုံးတွေကတော့
flex one's muscles, draw a red line.Give a heads up.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချူမျိုးမှလည်းနောက်ထပ် idiom အတုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။